This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်သူအနေနဲ့ကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့အောက်တိုဘာလ19ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော်မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောက်နှုတ်ချက်ကိုနှွေဦးလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
အောက်တိုဘာလ19ရက်နေ့2024ခုနှစ်မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးကြပါမယ်။ KNB ထူးချောင်းစခန်းကိုတင်ပိုက်ကနေမည်ရှင်းလင်းစင်မှာဆန်နဲ့တူမြှုပ်ထားတဲ့ပုပ်ပွားနေတဲ့စစ်သားအလောင်းများအများအပြားတွေ့ရှိရပြီးလက်နက်ခဲယမ်းများပါရရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။စက်တင်ဘာလ25ရက်နေ့မှစ၍ဖားဆောင်မြို့နယ်နဲ့ဘောလခဲကြားရှိထူးချောင်းစခန်းကိုတော်လှန်ရေးတပ်များကဒရုန်းနဲ့နေ့စဉ်ရက်ဆက်ပုံကျဲတိုက်ခိုက်ခဲ့ရာစစ်သားများပြားသေဆုံးခဲ့ပြီးမကန်နိုင်တော့တဲ့အတွက်ကြောင့်အောက်တိုဘာလ12ရက်နေ့မှာစခန်းစွန့်ကားထွက်ပြေးသွားခဲ့ကြောင်းအဆိုပါစခန်းကိုတော်လှန်ရေးတပ်များကဝင်ရောက်ရှင်းလင်းစဉ်မှာရေမြောင်းများတွင်စွန့်ပစ်ထားခဲ့ပြီးပုတ်ပွားနေတဲ့စစ်သားအလောင်းများအများအပြားတွေ့ရှိရပြီးလက်နက်ခဲယမ်းများပါရရှိကြောင်း KA စည်ရေးချုပ်ဗိုလ်မှူးကြီးဖုန်နိုင်ကပြောဆိုပါရယ်အောက်တိုဘာလ14ရက်နေ့မှာပင်မစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစခန်းတွင်ရှိနေတဲ့ဆန်ရိတ်ခါတွေကိုတိုက်ဆုံသွားတဲ့တပ်သားတွေရဲ့အလောင်းတွေပေါ်ဖြန့်ကျဲထားပြီးဖျက်ဆီးထားတယ်လို့သိရှိရပါတယ်။အဆိုပါထူးချောင်းစခန်းရှိအကျန်းဖက်စစ်သားများမှဘောလခဲမြို့နယ်ရှိစစ်ဗျူဟာဂုံးဘက်သို့ဆုတ်ခွာသွားခြင်းဖြစ်ပြီးဘောလခဲနဲ့ဖားဆောင်မြို့နယ်အတွက်စည်ရေးအရာအရေးပါတဲ့နေရာတစ်ခုဖြစ်ကနေမင်းရှင်းလင်းမှုကိုဖားဆောင်ပြည်သူ့ကာကွယ်ရေးတပ်ဖားဆောင် PDF KA Drone Force နဲ့ KND တပ်ပေါင်းစုတို့ကပူးပေါင်းလှုပ်ဆောင်ခဲ့ခြင်းဖြစ်ပါတယ်။ဘောလခဲခရိုင်အတွင်းမှာအရေးပါတဲ့စစ်ကောင်စီစခန်းဂုံးတွေဖြစ်တဲ့မဲဆလောင်းတောင်စကန်ရေကျော်စကန်ထူးချောင်းစကန်နဲ့ပင်မစကန်ကို2024ခုနှစ်အတွင်းမှာတော်လှန်ရေးတပ်ဖွဲ့တွေကတိမ့်ပိုက်ရရှိထားတာဖြစ်ပါတယ်ခင်ဗျာဆလဘီရှေပုံမျိုးနဲ့မြင်းချင်းပြူကျေးရွာကစစ်ကောင်စီစခန်းကိုတိုက်ခိုက်ခဲ့ပြီးစစ်သားနဲ့ပြူငါးဦးတေဆုံးခဲ့တဲ့တရင်ကိုတင်ဆက်ပေးကြပါတယ်။အောက်တိုဘာလ15ရက်နေ့ညနေ6နာရီမှည10နာရီထိရှေပုံမျိုးနဲ့မြင်းချင်းပြူကျေးရွာတွင်မှအထိုင်ချတပ်ဆွဲထားတဲ့စစ်သားနဲ့ပြူများအားရှေပုံမျိုးနဲ့ပကဖတာဝန်ခံရဲ့ကုတ်ကဲမှုနဲ့စတင်ဝင်ရောက်တိုက်ခိုက်ခဲ့ရာတိုက်ပွဲကြာချိန်3နာရီဝန်းကျင်ခန့်ကြာမြင့်ခဲ့ကြောင်းရှေပုံမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှတရင်ထုတ်ပြန်ထားပါတယ်။ပယံပြူကျေးရွာမင်္ဂလာပြူဘက်မှာဇီကုံလေးပြူရဘတ်သူလာရောက်ပူပေါင်း၍စစ်ကူပေးရန်လာတဲ့စစ်သားနဲ့ပြူများအား60မမဒရုန်းပုံသီးများအကြိမ်ကြိမ်ချ၍တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ကာကွယ်ရေးရဲဘော်များငင်းချင်းပြူရအတွင်းမှာအောင်မြင်စွာပြန်လည်ဆုတ်ခွာပြီးတဲ့အချိန်မှာငင်းချင်းပြူရအတွင်းရှိစစ်သားနဲ့ပြူများအားဒရုန်းပုံသီးများအကြိမ်ကြိမ်ကျဲချတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုများမှာစစ်သားနဲ့ပြူများဘက်မှ9ဦးသေဆုံး၍ထိခိုက်မှု10ဦးထက်မနည်းရှိနိုင်ပြီးအတိအကျမသိရှိနိုင်ပါသေးကြောင်းကာကွယ်ရေးအဖွဲ့မှရဲဘော်5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိုက်ခိုက်မှုကိုရှေဘုံမြို့နယ်ပကဖတာဝန်ခံရဲကုတ်ကဲမှုနဲ့ရှေဘုံမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့ PDO တိုက်နယ်နှင့်ပကဖတိုက်ခိုက်ရေးအဖွဲ့တိုက်နယ်ငါပကဖတိုက်ခိုက်ရေးအဖွဲ့တပင်းမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့ Group 13အနောက်မြောက်လွင်ပြင်ပကဖရှေဘုံမြို့နယ်ပကဖရှေဘုံ Federal Tech Drone ဖွဲ့တိုက်နယ်ငါပကဖဂလုံကြီး Fixed Range Drone ဖွဲ့နယ်မြေကန်ပကဖအဖွဲ့များနဲ့ပူးပေါင်း၍ပကဖအဖွဲ့များတီးတန့်တိုက်ပွဲပူးပေါင်းဖော်ဆောင်ခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ ဆက်လက်ပြီးရေးမျိုးအပလိုင်းရွာနဲ့စုံပောင်းရွာကြားရှိစစ်တင်နန်းစင်ပြူစောတီတူကိုအရှင်ဖမ်းမိတဲ့တရင်အားတင်ပြပေးကြပါတယ်။ရေးမျိုးနဲ့အပလိုင်းရွာနဲ့စုံပောင်းရွာကြားမှာစစ်သားများအတွက်လမ်းပြလုပ်ပေးနေတဲ့စစ်တင်နန်းစင်ပြူတူကိုအော်တိုဝါလာ15ရက်နေ့မှာအရှင်ဖမ်းမိခဲ့ကြောင်းရေးဘလူးမှတရင်ထုတ်ပြန်ထားပါတယ်။ပြူမီကန်စစ်မှုထမ်းလူသစ်ဖြစ်ကြောင်းသိရှိရပြီးအဲ့ဒီကောင်တွေအကြမ်းဖက်စစ်သားတွေလာယူရင်ပြန်ပေးမယ်လာတက်ယူငါတို့နေရာမှာပြူစောတီဆိုပေမဲ့အမှန်တော့စစ်သားပဲစစ်မှုထမ်းတဲ့လူသစ်တွေပေါ့လမ်းနည်းနည်းကျွမ်းတဲ့ကောင်တွေတုံးလို့ရတဲ့ကောင်တွေအရှိပိုက်မှာပြန်တုံးတယ်ကျွန်တော်တို့ရဲ့အခြေအနေတွေကိုအကဲခက်လေးလာထားတဲ့အဲ့လိုကောင်မျိုးတွေပေါ့ကင်းပုံးလာဝေးရမှာပါလာတဲ့လမ်းပြပေါ့ဟုရေးဘလူးဖွဲ့ကောင်းဆောင်ကပြောဆိုထားပါတယ်ခင်ဗျာမင်းကုန်းမြို့မှာလက်ဖက်ဆိုင်ထိုင်နေတဲ့စစ်ကောင်စီတပ်ဖွဲ့များကိုပြစ်ခတ်မှုဒုရဲအုပ်2ဦးဒုတက်ချက်2ဦးသေဆုံးကစစ်တပ်ကပြစ်ခတ်မှုကြောင့်အရက်သားများထိခိုက်သေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။အောက်တိုဘာလ16ရက်နေ့မနက်ပိုင်းမှာမင်းကုန်းမြို့ရှိမင်းကုန်းမေတော်ကြီးဖျားရှိမှာလက်ဖက်ရည်တောင်းနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့များကိုဝင်ရောက်ပြစ်ခတ်ခဲ့ရာဒုရဲအုပ်2ဦးဒုတက်ချက်သေဆုံးခဲ့ကြောင်းစစ်တပ်ကပြန်လည်ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်ပြည်သူများထိခိုက်သေဆုံးမှုရှိခဲ့ပြီးပြည်သူများသေဆုံးသူကိုမသိရှိရသေးကြောင်းဒေသတင်းများအရသိရှိရပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်အရမင်းကုန်းမြို့ပေါ်ပြစ်ခတ်မှုကြောင့်ဒူရဲအုပ်ရာပေးနဘေတီဖောက်ဝင်တန်ရနဲ့၎င်းဒူရဲအုပ်ရဲဝင်းထွန်းမှာရာပါတီဖောက်ဝင်တန်ရနဲ့၎င်းဒူတက်ကျဇော်မင်းနိုင်မှာဦးကောင်းထိပ်တီဖောက်ဝင်တန်ရရာပောင်းတီဖောက်ဝင်တန်ရတို့နဲ့တေဆုံသွားခဲ့ကြောင်းစစ်တပ်ဖက်မှတက်ကျက်မောင်ဆန်းမှာရာနဘေတီဖောက်ဝင်တန်ရနဲ့အသက်အန္တရာယ်ဆိုရင်ရကြောင်းသိရှိရပါတယ်စစ်သားများမှာဆိုင်ရှင်ကိုပြစ်တက်ပြီးဆိုင်နဲ့အနီးနားကနေအိမ်ချို့ကိုမိရှို့သွားကဆိုင်ရှိကလေးနှစ်ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသတရင်များအရသိရှိရပါတယ်ခင်ဗျာဆလဘီတကောင်ချင်းကြောက်ချင်းကိစ္စအောင်မြင်သည့်အထိမ်းမှန်နဲ့အောင်ပွဲခံပြီးတောက်စားပျော်ပါနေတဲ့ပြူနဲ့ရက်ကြီးအုတ်ချုပ်ရီအဖွဲ့ဝင်များကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးခြင်းပါတယ်ကော့တောင်းမြို့နယ်မလီဝမ်းကျေးရွာအုပ်စု19မိုင်ကျေးရွာမှာပြူစောတိအဖွဲ့ဝင်များနဲ့ရက်ကြီးအုတ်ချုပ်ရီအဖွဲ့ဝင်များဟာတကောင်ချင်းကြောက်ချင်းကိစ္စအောင်မြင်တဲ့အထိမ်းမှန်နဲ့အောင်ပွဲခံပြီးတောက်စားပျော်ပါနေကြကြောင်းသိရှိရတဲ့အတွက်ကြောင့်အောက်တိုဘာလ15ရက်နေ့ည7နာရီအချိန်ခန့်မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးအဖွဲ့ကော့တောင်းမြို့နယ်မှာသတင်းထုတ်ပြန်ထားပါတယ်အဆိုပါတိုက်ခိုက်မှုကြောင့်ပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နှင်းရေးအဖွဲ့မှပြူစောတီဦးနောင်နီနဲ့ဥပဦးနှုတ်ဦးအားအသေးရရှိပြီးကြံဖွဲ့ဝင်များဟာထွက်ပြေးလွတ်မြောက်သွားတယ်လို့သိရှိရပါတယ်ကြံရှိနေတဲ့စစ်ကောင်စီနဲ့အပေါင်းပါများအားပြည်သူ့ဘက်မှရပ်တည်ပြီးပြည်သူရင်တွင်အငြင်းခေလုံးကြပါရန်တိုက်တွန်းနှိုးဆော်ထားကြောင်းသိရှိရပါတယ်ခင်ဗျာဆလဘီမူဆဲနမ်အွန်ရွာကအမျိုးသားနှစ်ဦးလက်နက်ကြီးကြီးဖြုတ်ကြည့်ရမှာပောက်ကွဲပြီးတေဆုံးခဲ့ကကလေးတူတန်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။အော်တိုဘားလ15ရက်နေ့မနေ့ပိုင်းကမူဆဲမြို့နယ်နမ်အွန်ကျွာမှာအမျိုးသားနှစ်ဦးကလက်နက်ကြီးကြီးဖြုတ်ကြည့်ရပောက်ကွဲခဲ့ပြီးတေဆုံးခဲ့ကကလေးတူမှလည်းမစိုးရင်ရတဲ့တန်ရာရရှိခဲ့ကြောင်းရွှေဖီမြီသတင်းဌာနကဖော်ပြထားပါတယ်။ဘဇူကာလက်နက်လို့ယူဆရတဲ့လက်နက်ကြီးကြီးကိုဖြုတ်ကြည့်တဲ့အခါမှာပောက်ကွဲသွားတယ်လို့သိရှိရပါတယ်။ပေါက်ကွဲနိုင်တဲ့စစ်ကြံလက်နက်ပစ္စည်းတွေရဲ့အန္တရာယ်အကြောင်းပြည်သူတွေကိုအသိပညာမကြာခဏပေးဖို့လိုအပ်နေပါတယ်။ဧပြီလ24ရက်နေ့ကလည်းနမ်ဖက်ကမှာဒေသခံအမျိုးသားတူကလက်နက်ကြီးကြီးကောက်လာပြီးဖြုတ်ကြည့်ရာကနေပေါက်ကွဲကတေဆုံးခဲ့ကြောင်းသိရှိရပါတယ်ခင်ဗျာ။ဆလဘီမောင်တော်မှာလေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားပြည်သူလေးဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။အော်တိုဘားလ16ရက်နေ့ညနေ3နာရီခန့်မှာမောင်တော်မြို့နယ်အောင်မင်္ဂလာရွာကိုအကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသသတင်းများအရသိရှိရပါတယ်။အောင်မင်္ဂလာရွာကို Jet Fighter နှစ်စီးနဲ့ဘုံလေးလုံးကျဲချမှုကြောင့်စစ်ဘေးရှောင်နေတဲ့မောင်တော်မြို့ကမငိမ့်ဆန္ဒ17နှစ်၊ကိုနေကိုဟင်း22နှစ်၊ဦးစော်စော်ခေါ်ဘိုးအောင်42နှစ်နဲ့အောင်မင်္ဂလာရွာကန်ကိုစိုးမင်းနိုင်ခေါ်တန်းထွန်22နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ထို့ပြင်ဘုံတန်ကြောင်ဖုံကြီးကြောင်စာတင်ကြောင်နဲ့အိမ်ချို့လည်းမီးလောင်ပြားကြထိခိုက်ပျက်စီးသွားတယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီတရင်မှုပါဝင်လူကြီးများအားတရင်ကျွတ်ကြတော့တဲ့တရင်ကိုတင်ပြပေးကြပါတယ်။ရမပင်ခရိုင်တရင်35ဘူဟာ49မှာရဲဘော်များကတရင်မှုအပါဝင်တရင်ရှိလူကြီးများအားအော်တိုဘားလ16ရက်နေ့မှာမြမဗုဒ္ဓဘာသာထုံတန်းတလေးနဲ့အညီတရင်ချုပ်အခါသမယမှာကြတော့ခဲ့ကြကြောင်းတရင်ထုတ်ပြန်ခဲ့ပါတယ်ရမပင်ခရိုင်တရင်မှာတရင်မှုကလာရောက်ကြတော့ကြတဲ့ရဲဘော်များအားစုများပေးအပ်ပြီးမုတ်ဘိုးများပြန်လည်ချင်းမြင့်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါ
ရေဒီယိုအန်ယူဂျီမှဆက်လက်အံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနောက်ဆုံးရပြည်ရင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစားပြီး2024ခုနှစ်အောက်တိုဘာလ18ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးနိုင်ငံတကာပါလီမန်များညီလာခံမှာမိန့်ခွန်းပြောကြားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနဲ့ဆက်ဆက်အစည်းအဝေးများသို့တက်ရောက်နေတဲ့မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးဟာညီလာခံစတုတ္ထနေ့အောက်တိုဘာလ16ရက်နေ့မှာ Harnessing Science Technology and Innovation for a More Peaceful and Sustainable Future ခေါင်းစဉ်ဖြင့်ဆွေးနွေးလျက်ရှိတဲ့ညီလာခံရဲ့ January Debate အစီအစဉ်မှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။မိန့်ခွန်းပြောကြားရမှာမိမိတို့တိုင်းပြည်ရဲ့အနာဂတ်အတွက်မျှော်မှန်းထားချက်ဟာရည်ရှိတည်တံ့နဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပင်ဖြစ်ပါကြောင်းမိမိတို့ရဲ့တော်လှန်ရေးအစပထမနေ့မှာကလေးကကျွန်တော်တို့ရဲ့ဤမှန်းချက်ကိုပြည့်ဝစွာဖော်ဆောင်နိုင်ရန်ဤပညာဟာအရေးကြီးတဲ့အစိတ်အပိုင်းဖြစ်ပါကြောင်းသင်လျော်တဲ့ဤပညာပလက်ဖောင်းများကိုအသုံးပြုပြီးပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားလူမျိုးပေါင်းစုံအပါအဝင်တော်လှန်ရေးအင်အားစုများဟာဤပညာကိုအသုံးပြုပြီးမိမိတို့ရဲ့အသံများကိုကြေကြေပြန့်ပြန့်သိရှိစေရန်နဲ့အဖွဲ့အစည်းဖွံ့ဖြိုးတိုးတက်မှုကိုအားကောင်းလာအောင်လှုပ်ဆောင်နိုင်ခဲ့ပါကြောင်းကယ်ဆယ်ရေးလုပ်ငန်းများနဲ့ဝန်ဆောင်မှုပေးအပ်မှုများကိုချိတ်ဆက်ဆောင်ရွက်နိုင်ခဲ့ပါကြောင်းပြည်ထောင်စုပြည်နယ်နဲ့ဒေသန္တရအစ်စ်များအကြားညှိနှိုင်းဆောင်ရွက်မှုများကိုတိုးမြင့်အောင်ဆောင်ရွက်နိုင်ခဲ့ပါကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်2021ခုနှစ်စစ်တပ်ရဲ့အာဏာသိမ်းမှုဟာမြန်မာလွှတ်တော်ကိုယ်စားလှယ်များကပြည်သူတွေကိုကိုစားပြုခြင်းကိုမတားဆီးနိုင်ခဲ့ပါကြောင်းဒါအပြင် electronic နည်းပညာကိုပြည်ပြည်ဝဝအသုံးပြုလဲပတ်တဲ့လွှတ်တော်တရေအဖြစ်ဆက်လက်နိုင်ခဲ့ပါကြောင်းလူမှုကွန်ရက်နဲ့အခြားသော digital နည်းပညာများကိုမိမိတို့ရဲ့အလုပ်အကြောင်းများကိုသိရှိစေရန်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများအတွက်ရမုံငွေရှာဖွေခြင်းနဲ့အာဏာသိမ်းစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုများကိုသိရှိအောင်လှုံ့ဆော်ခြင်းများအတွက်အသုံးပြုနိုင်ခဲ့ပါကြောင်းပြည်ထောင်စုလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကပြောကြားခဲ့ပါတယ်။မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာညီလာခံအစည်းအဝေးများနဲ့ဆက်ဆက်အစည်းအဝေးများသို့ဆက်လက်ပါဝင်တက်ရောက်လျက်ရှိပြီးတော့နိုင်ငံအလိုက်ကိုယ်စားလှယ်အဖွဲ့များနဲ့တရားစီတွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီအစည်းအဝေးကိုအောက်တိုဘာလ15ရက်နေ့မှာကျင်းပခဲ့ပါတယ်။အစည်းအဝေးကိုအစုအဖွဲ့6ခွဲမှကော်မတီဝင်များပါဝင်တက်ရောက်ကြပြီးတော့တက်ရောက်ခွင့်ရှိသူရဲ့89ရာခိုင်နှုန်းတက်ရောက်ခဲ့ကြတယ်လို့တင်ရရှိပါတယ်။ဒီအစည်းအဝေးမှာကော်မတီရဲ့လုပ်ငန်းလမ်းညွှန်မူကြမ်းကိုဆက်လက်ပြီးအချောသက်ဆွေးနွေးခဲ့ကြကအောက်တိုဘာလအတွင်းကော်မတီကဆောင်ရွက်မဲ့အလုပ်အချိန်စရာကိုလည်းဆွေးနွေးအတူပြုခဲ့ကြပါတယ်။အဒီနောက်မှာတော့ကော်မတီကဆောင်ရွက်ရမဲ့ချိတ်ဆက်ညှိနှိုင်းရေးကဏ္ဍကိုလိုအပ်သလိုကြိုတင်ပြင်ဆင်နိုင်ရန်အတွက်ချိတ်ဆက်ညှိနှိုင်းမှုရေးရာဆက်ကော်မတီကိုဖွဲ့စည်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီနှွေဦးတီမှအမြန်ငွေများကို CDM နိုင်ငံဝန်ထမ်းများထံထပ်မံခွဲဝေပေးသွားမယ်ဆိုတဲ့တဲ့တင်ကိုတင်ပြပေးပါမယ်။နှွေဦးတီမှအမြန်ငွေများကို CDM နိုင်ငံဝန်ထမ်းများထံထပ်မံခွဲဝေပေးသွားမှာဖြစ်ကြောင်းအွန်လိုင်းလွှင့်ချီနှွေဦးတီကအသိပေးဖော်ပြချပါရယ်။နှွေဦးတီ version 2ပြန်လည်စတင်ချိန်ကစတင်ပြီး CDM နိုင်ငံဝန်ထမ်းများအား2024ခုနှစ်မတ်လမှဩဂုတ်လအထိနှွေဦးတီမှအမြန်ငွေကျပ်သိန်းပေါင်း 4,200 ကိုခွဲဝေပေးနိုင်ခဲ့တဲ့အပြင်2024ခုနှစ်ဗန္ဒာယီနှစ်ကုန်လက်ကျန်စည်ရင်းဖြတ်ရမှာငွေကျပ်သိန်းပေါင်း 3,533 သိန်း 14,298 ကျပ်ကျန်ရှိနေပြီးတော့အဆိုပါလက်ကျန်ငွေကို CDM နိုင်ငံဝန်ထမ်းများထံထပ်မံခွဲဝေပေးသွားမှာဖြစ်ရာ2024ခုနှစ်မတ်လမှဩဂုတ်လအထိနှွေဦးတီမှအမြန်ငွေခွဲဝေပေးတဲ့ပမာဏစုစုပေါင်းမှာငွေကျပ်သိန်းပေါင်း 9,933 သိန်း 14,298 ကျပ်ဖြစ်တယ်လို့ဖော်ပြထားပါတယ်။ CDM နိုင်ငံဝန်ထမ်းများကိုပုံမှုထောက်ပံ့နိုင်ရန်အစဉ်တစိုက်အားထုတ်ကြိုးပမ်းဆောင်ရွက်ခဲ့တဲ့အောင်လံလွင့်ချီနှွေဦးတီဖြစ်မြောက်ရေးအတွက်အကောင့်တွေဖော်ဆောင်ရွက်ခဲ့တဲ့စီမံကိန်းပန္နာရည်နဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဝိုင်းဝန်းကူညီခဲ့ကြတဲ့ຫນွေဦးတီဝိုင်းတော်သားများနဲ့အားပေးဝန်ရံခဲ့ကြတဲ့ပြည်သူတဦးတယောက်ချင်းစီအား CDM Success Committee မှနိုင်လဲစွာအထူးကျေးဇူးတင်ရှိတယ်လို့ဆိုထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောင်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လည်ရေးကဗျာအစီအစဉ်မှာတော့ကိုတေမင်းသူဝင်ကြောင့်ရေးသားထားပြီးလွတ်လပ်မှုကိုခံစားရပ်ဖတ်ထားတဲ့တာကောင်းစစ်တီလို့အမည်ရတဲ့တော်လည်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။ယုံစားလို့ပုံမှားမိတယ်လို့မပြောလိုက်ပါနဲ့အမေ။အမှားမှန်ယူတဲ့ပွဲမှုအမှန်တရားအတွက်အမှောင်တဲရောက်နေပေမဲ့ မိမ့်မိန်နေပြီလို့ထင်သလားမေငယ်ပေါင်းကြည့်ဖို့အတူပျော်ခဲ့တဲ့ချင်းယူရန်ရဲ့ဗန္ဒာပင်အောက်မှာခေါင်းလောင်းတံကိုနားဆွင့်ရင်းဟာတာနှောလို့တူတူပြောခဲ့တဲ့စကားတတိယပဲမဲ့တာနောင်တာရလိုက်မယ်လို့ထင်နေသလားမေခေါင်းလောင်းထိုးချင်ရောက်တိုင်းတစ်ပင်ရင်းမှာထိုင်အပြုံးမပြတ်တဲ့ဆရာမမြေဝန်းစုံကကြာနေတဲ့မြေကြီးတို့ကဘယ်တော့မှနောက်မဆုတ်ဘူးလို့ပြောနေတာသိတယ်မေလက်ဖက်ရည်ဆိုင်ထိုင်လမ်းစုံကအုတ်ခုံပေါ်ဂီတာတီးအတန်ဆုံးမြည်တဲ့ညတွေကအနာကပျောက်မှန်းမသိတဲ့ဘဝကနေအခုတော့အင်တာနက်ရဖို့တောင်ထိတ်တက်ပြီးလိုင်းသုံးရတဲ့အခါတွေးမိတယ်ကာလာယုံစုံနေအောက်မှာမညီမျှတဲ့ပကာတနအလှတရားတွေကတကယ်အမှန်တရားမဟုတ်ဘူးမေတောင်ထိတ်ပေါ်ကမြင်တွေ့နေရတဲ့တဘာဝတရားရဲ့အလင်းရောင်တွေကတန်းတူညီမျှဆိုတဲ့အယောင်စေတဘာဝတောကိုဖြတ်ကျော်လာတဲ့လေညင်းလေးကအေးမြယုံတယ်မကယင်တဲ့အထိနိုးထစေခဲ့တာအခုသိရပြီမင်းငဲငယ်ကအမေပြောလို့သိခဲ့ရတဲ့သားကောင်းစစ်တီဆိုတာကအခုမှသိလိုက်ရလို့ကျေနပ်နေမိတယ်မင်းအခြေခံပညာအဆင့်6လဆိုတာကိုတစ်လခွဲ45ရက်နဲ့ပြီးခဲ့ရလို့တကယ်ဆန္ဒအဆင့်တွေမှန်ပိုသိတာပေါ့မင်းဒီຫນွေဥကိုစောက်ရင်းဝတ်တန်ကိုကြော်ဖြတ်ချိန်မှာမိုးအေးတဲ့သားဘယ်သွားမလို့လဲဆိုတော့အမေအတန်ကြားရောင်ပင်မဲ့အနာကတိုက်ပြည့်အတွက်ငါထွက်ခဲ့တာအမေသိမှာပါလို့တွေးနေမိတယ်မင်းနေရအစ်စ်မှာတငယ်ချင်းအစ်စ်တွေနဲ့အဆင်ပြေပါမလားလို့အမေတွေးပူနေမလားမပူနဲ့မင်းဌာနဆောင်ဒေသဆောင်ကယင်ချင်းတူကြသူတွေကြီးမို့မျှဝေခံစားတတ်တယ်မင်းလက်နဲ့မစုံလို့အားငယ်တာတစ်ခုကလွေးရင်ရှိတာလေးနဲ့ဝတ်အောင်စားပြီးတာဝင်ကိုစီထမ်းလျက်ပါမယ်စိတ်တက်ပိုင်းမှာလက်နဲ့မရှိပေမဲ့ရှေ့တန်းစစ်မြေပြင်ကိုလိုက်တိုက်ကြတယ်လေအထက်ကလူကြီးတွေကဒီလကုံရင်လက်နဲ့တက်ပေးမင်းပြောထားပါတယ်မင်းနိုင်ငံရေးဆိုတာကိုကိုရီနဲ့မဆိုင်ဘူးလို့ထင်ခဲ့မိတာတကယ်တော့အလုံးနဲ့ဆိုင်တယ်မင်းနေသားတို့နေခဲ့ကြသူတွေအတွက်အမှတ်တစ်ချက်လောက်ပြောပြစီမင်းမင်းတို့တွေလက်ပြလုံပါစီလို့ဒီဒေါ်လာရေးကြီးပြီးသွားရင်ตาတို့အနာကတိုင်းပြည်အတွက်ပြန်လဲထူထောင်ရေးလုပ်ရဖို့ตาတို့အားကျွမ်းတက်လုပ်ရအောင်မယ်လေတောကပင်လယ်မှာမိပြင်ကျဲကလူမစုံတော့တဲ့ထမင်းဝိုင်းမိသားစုတွေရွာကိုဘရော့ပြန်ပြီးကြောင်းတက်ရမလဲမေးနေတဲ့နေစရာအိမ်မရှိတော့တဲ့မိသားစုဘဝတွေရဲ့ตาတနေ့တော့ပြန်လာမှာပဲလို့ညော်နေတဲ့မိခင်တွေရဲ့မျက်ရည်တွေတုတ်သိမ့်ပေးဖို့တာဝန်တွေကြံရှိသေးတယ်မေတာဝန်တွေပြီးဆုံးလို့အမေစီသားပြန်လာမှဝန်တာပီတိဂုံရှိလာတဲ့အမေမြေဝန်းကကြားတယ်မြည်သားတုတ်သိမ့်ပေးပြစီအမေရဲ့သင်တန်းချိန်စပြီမို့ဒီလောက်ပါပဲအမေပြောတဲ့သားကောင်းစစ်
ဒီလိုအညီအစ်မဆက်လက်အံလွှဲပေးနေပါတယ်အခုဆက်လက်ပြီး NCA 9နှစ်မြောက်ကာလနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်မဲ့အလားအလာပြည်ထောင်နိုင်ငံနဲ့ပိုပြီးနှိကက်လာတဲ့စစ်ကောင်စီလို့အမည်ရတဲ့မြန်မာနွေခရိုနီကယ်အောက်တိုဘာလ15ရက်မြေခွေမုံမခဆောင်းပါးကိုပူပူကဖတ်ကြားတင်ပြပေးပါဖြစ်ပါတယ်ရှင
်မြန်မာနွေခရိုနီကယ်အောက်တိုဘာ15မြေခွေ NCA 9နှစ်မြောက်ကာလနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်မဲ့အလားအလာတရုတ်နိုင်ငံနဲ့ပူးပြီးနှိကက်လာတဲ့စစ်ကောင်စီအောက်တိုဘာလ15ရက်နေ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NTA လက်မှတ်ရေးထိုးတဲ့9နှစ်မြောက်နေ့ဖြစ်ပြီးစစ်ကောင်စီကနေပြည်တော်မှာကျင်းပတဲ့နှစ်ပတ်လည်ခမ်းနားမှာစစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်က NTA နဲ့ဆက်နွယ်ပြီးလက်ရှိမြန်မာနိုင်ငံရေးအခြေအနေကိုပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုရမှာ2015ခုနှစ်အောက်တိုဘာလ15ရက်နေ့လက်မှတ်ရေးထိုးခဲ့တဲ့ MCA စာချုပ်ကို EAO လို့အတူကောက်ခေါ်ဆိုတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ အကျဉ်းချင်းညှိနှိုင်းပြီးသဘောတူထားတဲ့စာချုပ်ဖြစ်ကြောင်းနဲ့အဆိုပါစာချုပ်ကိုအမွှန်းတင်ပြောဆိုသွားသလိုတချို့သော EEO တွေကစာချုပ်ကိုဆက်လက်လိုက်နာစောင့်ထိန်နေပေမဲ့အချို့သော EEO တွေကစာချုပ်ကိုဖောက်ဖျက်ပြီး NUG CRPH တို့ကိုတပ်ဖက်လက်နဲ့ထောက်ခံအားပေးနေတယ်လို့စွပ်စွဲပြောဆိုသွားတာဖြစ်ပါတယ်2022ခုနှစ်ဖေဖော်ဝါရီလဆရာနာတင်ခဲ့တာကြောင့် NCA ပြက်ပြဲတဲ့အနေအထားရောက်ခဲ့ရတာစစ်တပ်ကနိုင်ငံရေးအာဏာကိုအပြည့်အဝချုပ်ကင်ပြီး2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ခဲ့တာကိုတော့ NLD ရဲ့မဲမတမာမှုဆိုတာနဲ့ဖုံးကွယ်ပြောဆိုခဲ့တာဖြစ်ပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဆယ်ဖွဲ့အနေနဲ့ NCA ပါမူဝါဒယက်တီချက်တွေနဲ့ဖီလာဖြစ်နေတဲ့စစ်တပ်ကမြန်မာနိုင်ငံရေးဖြစ်စဉ်မှာ၎င်းတို့လိုချင်တဲ့အနေအထားမရတဲ့အချိန်ခါမျိုးသဘောမတွေ့တဲ့အချိန်မှာထပ်ပြီးဆရာနာတိန်နာမျိုးက NCA စာချုပ်ပါအနှစ်သာရရည်ရွယ်ချက်တွေအလုံးကိုပြက်စီးစေခဲ့တဲ့သဘောဖြစ်ပြီးဒီအချက်ကိုစစ်ကောင်စီကမျက်ခွေပြုပြီး NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်တွေနဲ့၎င်းစာချုပ်ပါအတိုင်းလှုပ်ဆောင်လို့ရတယ်လို့ပြောဆိုခြင်းကရှေ့နောက်မကြီးတဲ့ယုတ်တိစကားလှည့်စားမှုတစ်ခုသာဖြစ်ပါတယ် NCA စာချုပ်ဆွေးနွေးစဉ်တုန်းကအတိမ်တိမ်ခါခါညှိနှိုင်းခဲ့ရတဲ့အခြေအနေငင်းခုန်မှုတွေမှာလည်းစစ်တပ်ကိုမယုံကြည်မှုတန်တရားတို့မှာအခြေခံခဲ့တာကအများစုဖြစ်ပါတယ်NCA ပြက်ပြဲခြင်းမပြက်ပြဲခြင်းဆိုတာစာချုပ်ပါစကားလုံးတွေအတိတ်ပဲဖွင့်ဆိုချက်တွေပေါ်မှာမူတည်တာမဟုတ်ပဲနိုင်ငံရေးရယုံကြည်မှုဆုံးရှုံးသွားခြင်းအပေါ်မှာအခြေခံတာဖြစ်ပြီး2021ခုနှစ်ရွေးကောက်ပွဲနဲ့တက်လာတဲ့တက်ခိုင်ရေးဦးဆောင်တဲ့အစိုးရလက်ထက်နဲ့ NLD 5နှစ်တာကာလမှာတစ်စိတ်တစ်ပိုင်းလက်လွတ်ခဲ့ရတဲ့အာဏာကိုစစ်တပ်ကအပြည့်အဝပြန်လည်ထိန်းချုပ်လိုက်ခြင်းသာဖြစ်လို့ EEO တွေအနေနဲ့ NCA စာချုပ်ကိုဆက်လက်ကင်ဆယ်ဖို့မလိုအပ်တော့တဲ့အခြေအနေစီတွန်းပို့ခံရတဲ့သဘောဖြစ်ပြီးအခုလက်ရှိအခြေအနေမှာစစ်တပ်အနေနဲ့နယ်မြေတပ်စခန်းနဲ့မြို့တွေဆုံးရှုံးလာချိန်မှာစစ်ကောင်စီအနေနဲ့၎င်းကိုစန့်ကျင်တိုက်ခိုက်နေတဲ့ EEO တွေကိုအင်အားတစုတစည်းတည်းဖြစ်မနေအောင်စီရင်ဖို့ကြိုးစားခြင်းလို့သာကောက်ချက်ချနိုင်ပါတယ်တနိုင်ငံလုံးကစစ်ကောင်စီတပ်တွေကိုနောက်ထပ်6လသို့မဟုတ်တစ်နှစ်အတွင်းအကုန်စင်တိုက်ခိုက်သိမ်းယူနိုင်ဖို့ကအတိအကျမပြောနိုင်တော့လဲဆရာနာသိမ်းပြီး3နှစ်တော်၄နှစ်နီးပါးကာလအတွင်းတိုင်းရင်းသားလက်နက်ကိုင်တွေဘက်ကစစ်အေးအယအောင်မြင်မှုတွေက1952ခုနှစ်နောက်ပိုင်းပထမဆုံးလို့ဆိုနိုင်တဲ့အနေအထားလည်းဖြစ်ပါတယ်အခုလိုကာလမှာတချို့သော EEO တွေကအပြည့်ရက်ဖို့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဆိုစစ်တပ်ကနိုင်ငံရေးကနေအပီးတိုင်ထွက်ပေးမှသာဆွေးနွေးစကားပြောနိုင်မယ်လို့သတ်မှတ်ချက်ကိုပြောဆိုထားပြီးလည်းဖြစ်ပါတယ်။အနေငယ်မြသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့ထုကသာစစ်ကောင်စီနဲ့လက်ရှိတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လည်းစစ်ကောင်စီဘက်ကကုညီတိုက်ခိုက်ပေးတဲ့ EEO ဆိုတာမရှိသလောက်အနေထားဖြစ်ပါတယ်။ဒီနေ့အတွက်အခြားသတင်းအကြောင်းအရာတစ်ခုကတော့စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်တရုတ်နိုင်ငံကိုတွားရောက်မယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဆရာနာမသိမ့်မီနှစ်ကာလအတော်ကြာကြာကစတင်ကဆရာနာသိမ့်မီ၄နှစ်နီးပါးကာလအတွင်းဆရာနာသိမ့်ခေါင်းဆောင်အနေနဲ့တရုတ်နိုင်ငံကိုပထမဆုံးတွားရောက်ခြင်းဟာထူးခြားတဲ့အပြောင်းလဲလို့ဆိုနိုင်ပါတယ်စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်အနေနဲ့ရုရှားကိုတကြိမ်မကတွားရောက်ခဲ့ပေမယ့်တရုတ်နိုင်ငံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်ပေါ်ဩဇာညောင်းလွန်းတဲ့အနေထားနဲ့စစ်တပ်နဲ့ရင်ဆိုင်တိုက်ခိုက်နေတဲ့ရှမ်းပြည်နယ်ခြေဆိုင်အဆိုပါတိုင်းရင်းသားလက်နက်ကိုင်တွေကိုတရုတ်နိုင်ငံကလက်နက်ခဲယမ်းအကူအညီပေးနေတယ်လို့မြန်မာစစ်တပ်ကတခြားလုံးယုံကြည်ခဲ့တာဖြစ်ပြီးတရုတ်နိုင်ငံနဲ့ခက်တန်းတန်းဆက်ဆံရာကမကြသေးတဲ့ကာလမှာတရုတ်နိုင်ငံအနေနဲ့ကိုကန်ဝါနဲ့ KIA တို့အပေါ်ပုံမဖီအားပေးလာတာမြန်မာစစ်တပ်ကအစင်လာရှိတာကြောင့်ပြိုလဲလို့မဖြစ်ဘူးဆိုတဲ့ယက်တီချက်ကိုကင်ဆယ်လာတာတွေကတရုတ်နဲ့ပြန်လည်နီးကပ်စေဖို့အကြောင်းရင်းခံတွေဖြစ်လာစေခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့လည်း၎င်းရဲ့အိန္ဒိယအနောက်တောင်ပိုင်းနယ်စပ်ကအိန္ဒိယပင်လယ်ထွက်ပေါက်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုတဖွဲ့မကတဲ့လက်နက်ကိုင်အင်အားစုတွေကတီချာစီအုပ်ချုပ်မဲ့အနေအထားတနည်းအားဖြင့်တစားစီအာဏာပြန်ကွဲပြီးအုပ်ချုပ်ကြမဲ့အနေအထားမျိုးကိုဘလို့မှလက်သက်မခံနိုင်တဲ့သဘောမျိုးလေးဖြစ်နိုင်ပါတယ်ဒီလိုတရုတ်ရဲ့ policy အပြောင်းလဲအခြေအနေပေါ်အကဲဖြတ်မှုချင်းကပ်မှုအသစ်တွေကပြီးခဲ့တဲ့ August လလေတရုတ်နိုင်ငံကြားရေးဝန်ကြီးရဲ့နေပြည်တော်ခီးစဉ်အတွင်းအသိပေးခဲ့တဲ့လက္ခဏာရှိပြီးနှစ်လကျော်ကာလအကြာမှာစစ်ကောင်ဆောင်မရောင်းလိုက်တရုတ်နိုင်ငံတွားရောက်မဲ့အကြောင်းသတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းတိဂီတာမှာတော့တိုးလွင်ဥဒရာအလင်းရေးသားထားပြီးတော့ဒွန်းညိုတီဆိုထားတဲ့ကလေးနိုင်ရဲ့ကဘာမြေလို့အမည်ရတဲ့တော်လိုင်းတိဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
တဲ့ကဘာမြေစိန်လန်ငင်းညာစီကြီးငယ်ကလေးများတေးဆူပြန်ဝဲစီကလေးများရဲ့ကဘာမြေငင်းချမ်းပါစေအနာဂတ်အတွက်တို့ရဲ့ကလေးငယ်တွေစံကြောင်းကလေးများ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်